မြန်မာနိုင်ငံအတိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေဟာအလွန်အစိုးရင်စရာကောင်းတဲ့အခြေအနေမှာဆက်ရှိနေစေဖြစ်တယ်ဆိုရက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာပြည်ပအခြေစိုက်တိုင်းသားကောင်းဆောင်တချို့ကကြိုးဆိုလိုက်ပြီးနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ကိုတိုက်တွန်းနေပေမဲ့အချက်အလက်ဟောင်းတွေပေါ်မှာအခြေခံထားတဲ့ဒီဆုံးဖြတ်ချက်ဟာထိရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လူအခွင့်အရေးရှိနေသူကသုံးသပ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါပဋိပက္ခဖြစ်နေတဲ့တိုင်းသားဒေသအထူးသဖြင့်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေဆိုးဆိုးရွားရွားကျူးလွန်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင့်ဆုံးဖြတ်ချက်ကိုထောက်ခံမဲ့အများစုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူအခွင့်အရေးကောင်စီမှမတ်လ22ရက်နေ့ကဆုံးဖြတ်ခဲ့တာပါဆုံးဖြတ်ချက်ထဲမှာတော့လူအခွင့်အရေးချိုးဖောက်မှုကျူးလွန်တယ်လို့စွပ်စွဲခံထားရတဲ့မြန်မာလူညွန်ရေးတပ်ဖွဲ့ရဲ့လုပ်ရက်ကိုချက်ချင်းရပ်ဆိုင်းမှုကိုလည်းတိုက်တွန်းပါတယ်လူအခွင့်အရေးကောင်စီရဲ့အခုလိုဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေကိုထင်ဟပေါ်လွင်စေပြီးကျူးလွန်တဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့တိုက်တွန်းသူကဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ်
။ဒီဟာကတော့အတကယ်မှန်ကန်တဲ့ဆုံးဖြတ်မှုလို့ကျွန်တော်လက်ခံပါတယ်။နောက်မျိုးသမီးတွေကိုဒီလိုတကယ်ရောလိမ်ပိုင်းဒီအထမဖြစ်ခြင်းမှုကတကယ်ကိုရှိခဲ့တယ်။လည်းနဲ့ပဲတုံးနေရတော့ဒီမြမစစ်တပ်ရှိနေပြီလားရှိနေဦးမှာပဲလို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့ဆိုတော့ကျွန်တော်ကဒီဆာမန်အူဟိုရင်တော့သက်ဖြတ်မှုဖြစ်ခဲ့တယ်ဒီဒိမ့်ပိုင်းတန်ဖက်မှုဖြစ်ခဲ့တယ်ဒီနောက်ပိုင်းမှာရောရှိသေးပါတယ်။နိုင်ငံတကာကတော့ဒီဟာကိုတိတိယောက်ယောက်အရေးယူလို့အပ်တယ်။နောက်ဒီဟာတွေကိုကိုကဲနေတဲ့တပ်မတော်အရာရှိတွေကရောအတိတိယောက်ယောက်အရေးယူတက်ပါတယ်ခင်ဗျာ။နောက်သူကတော့ဥဆောင်နေတဲ့စစ်တပ်အကြီးဆုံးတွေကိုရောအရေးယူမဲ့ဟာရီဥမာပြဒီပါရေးပိတ်ဆို့မှုတို့လို့ရပါတယ်နောက်သူတို့ဒီအာမန်ဘာကိုဆိုရက်လည်းလည်းရောင်းတဲ့ကိစ္စတွေပိတ်ဆို့မှုတွေကျွန်တော်လို့ရပါတယ
်ရှမ်းပြည်နယ်မှာမြန်မာစစ်တပ်အပါအဝင်အခြားလက်နက်ကိုင်အဖွဲ့တွေကလူအခွင့်အရေးချိုးဖောက်မှုဆက်လုပ်နေကြောင်းဒါကိုကန့်တွဲဖြေရှင်းဖို့လိုတယ်လို့ SNLD ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရအမတ်လက်ရှိအမေရိကန်အာရီဇိုနာပြည်နယ်မှာနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ်
သူတို့ကပို့ပြီးအလေးကဲတာကတော့နောက်ဖက်ကြခိုင်ဒေသကိုအလေးကဲတယ်အထူးသဖြင့်တော့အဲသူတို့ပြောနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးပို့အလေးကဲတယ်လို့ထင်ပါတယ်သို့တော့လည်းတကယ်တမ်းကျတော့ရခိုင်လူထုများခံစားနေရသလိုပဲပေါ့နော်အဲရှမ်းပြည်ကလူထုတွေခံစားနေရတဲ့ဟာလည်းပဲအတိုင်းတာသိမလျော့ပါဘူးတကယ်တမ်းပြောဆိုရှင်ဆက်ရှိနေသေးပဲဆိုတဲ့နေရာမှာခါတိုင်းဖြစ်နေကြတမလို့ကကျူးလွန်တဲ့ကိစ္စဒီတင်မကဘဲနဲ့တခြားလက်နဲ့ကင်အဖွဲ့ကြီးတွေကကျူးလွန်တဲ့ကိစ္စတွေလည်းဆက်ရှိနေသေးပဲဖြစ်တဲ့အတွက်ကြောင့်မလို့ရှမ်းပြည်အနေနဲ့လူခွေချိုးဖောက်မှုကဆက်ဆွေးရရှိတယ်လို့ပဲပြောရမှာပဲခင်ဗျာအဲ့တော့ကမူရစေဝါနဲ့လက်နဲ့စီးဆင်းမှုကိုထိန်းချုပ်နိုင်ဖို့လိုသလိုတွေးဆဆွေးနွေးရေးနဲ့အပြေရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါပေမဲ့ကုလလူအခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံအပေါ်အခုလိုဆုံးဖြတ်ချက်ဟာလက်တွေ့မှာထိရောက်မှုရှိလာမှာမဟုတ်ဘူးလို့သုံးသက်သူကဟောင်ကောင်အခြေစိုက် HRC အဖွဲ့ရဲ့လူအခွင့်အရေးရှေ့နေဦးမင်းလွင်ဦးပဲဖြစ်ပါတယ်
။အဲ့တော့ဒီအခုလိမ်မိုင်းဆိုင်ရာဖိနှိပ်မှုချိုးဖောက်မှုတွေကအခုမှဖြစ်တာမဟုတ်ဘူး။ဟိုးအရင်ကတည်းကဖြစ်နေတယ်။အခုနောက်ပိုင်းဖြစ်တာတော့မှတော်တော်နည်းနေပြီလို့ကျွန်တော်ပြီးရ။နောက်တစ်ချက်ကဒီစစ်မဲ့ဖြစ်ပေါ်နေတဲ့ဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေကအနာဘိုင်းစစ်တပ်ဘက်ကကောနောက်တစ်ဖက်လက်နက်ကိုင်ဖွဲ့စည်းဘက်ကကောနှစ်ဖက်စလုံးကျူးလွန်နေကြတာဖြစ်တယ်။ဒေသခံပြည်သူလူထုကခါးစည်းခံရမယ်။ဒါကတော့ဖြစ်ပြီးဖြစ်တာရှိတဲ့သဘောတဘာဝပဲ။တိုင်းလားဒေသတွေမှာအရင်တုန်းကဒီထက်ပိုပြီးတော့အဆိုးဆိုးဝါးဖြစ်ခဲ့တာတွေရှိတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်မရဘဲနဲ့ရခိုင်ကရရှိထားတဲ့အချက်လက်အဟောင်းတွေပေါ်မှာမူတည်ပြီးတော့ကအခုလိုမျိုးဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကနေလက်ခံမှာမဟုတ်ဘူးဒါကိုဆုံးဖြတ်ချက်ချတယ်ဆိုလို့ရှိရင်လည်းဒီဆုံးဖြတ်ချက်ပေါ်မှာပြီးနောင်အားရှိပါလိမ့်မယ်လို့လည်းကျွန်တော်တို့ကတော့မယူဆပါဘူးခင
်ဗျဘင်္ဂလားဒေ့ရှ်နိုင်ငံကလည်းလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးတိုးတက်မှုမရှိသေးတဲ့အချက်ကိုလည်းအလေးထားပြောသွားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုအတိအမှတ်ပြုမထားတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ဟာလူသလိုကောက်ချက်ဆွဲပြီးနိုင်ငံရေးရည်ရွယ်ချက်တွေပါတဲ့အဆုံးဖြတ်ချက်ဖြစ်တာမို့မြန်မာနိုင်ငံအတွက်အထောက်အကူဖြစ်မှာမဟုတ်ဘူးလို့ဂျနီဗာမြန်မာသံအမကြီးကတုံ့ပြန်ပါတယ်လူအခွင့်အရေးကောင်စီဆုံးဖြတ်ချက်မှာတော့မြန်မာတပ်မတော်နဲ့ရခိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲကြောင့်အရသာတည်ဆုံမှုဥယျာဉ်စွန့်ခွာထွက်ပြေးနေရတာကိုလည်းထောက်ပြပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရ ကုလလူအခွင့်ရေးအထူးကိုယ်စားလှယ်တာဝန်ကိုဆက်လက်တည်တံ့တိုးဖို့ကိုလည်းဆုံးဖြတ်ခဲ့သလိုမြန်မာနိုင်ငံနဲ့ဝင်ခွင့်ပိတ်ထားတဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ။